တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းဖြေကြပါရဲ့ခင်ဗျာ VOA အမေရိကန်တိုင်း2018ခုနှစ်စက်တင်ဘာလ29ရက်ကျန်သာပရင်းညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ1925လို့ရတယ်တိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်တရားဥပဒေတရားသူကြီးဖြစ်ရာဒါခန္ဓာတဲ့တရားသူကြီးနဲ့သူဆယ်ရသက်ရွယ်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာခံရတယ်လို့ဆွဆွထားတဲ့အမျိုးသမီးတို့ဒီနေ့ထက်လွတ်တော်ကျမ်းစာဝင်မှာထွက်ဆိုမှာဖြစ်ပါတယ်။အီရန်အနေနဲ့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုအသစ်တွေကိုရှောင်ရှားကျင်နေဆိုရင်ဆွေးနွေးမှုတွေပြန်လည်ရမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်တိပကအတွင်လူအခွင့်အရေးချိုးဖောက်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်တင်တယ်လို့အမေရိကန်လွှတ်တော်အမတ်တချို့ကတိုက်တွန်းနေတဲ့သတင်းနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေရခိုင်ပြည်နယ်ထဲပြန်လာရေးလုပ်ငန်းစဉ်နှောင့်နှေးရတာဟာမြန်မာအစိုးရကြောင့်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကနယူးယောက်မြို့မှာပြောပါတယ်မြန်မာအစိုးရတာဝန်ရှိသူဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ဒီဘင်္ဂလားဒေ့ရှ်ဘက်ကိုပြန်တော့ထွက်သွားတဲ့ဒုက္ခသည်တွေကိုဆက်ရှိပြန်လက်ခံမယ်ဆိုတာလည်းကြေညာထားတဲ့ကမ္ဘာကိုပြန်လက်ခံမဲ့အစီအစဉ်တွေကိုလည်းကျွန်တော်တို့လှုပ်ဆောင်ရမယ့် step တိုင်းကိုကျွန်တော်တို့ကပွားနေတယ်ကျွန်တော်တို့နိုင်ငံက
လူငယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ရှမ်းပြည်နယ်ထဲမှာတော့ UWSA ဝါတပ်ဖွဲ့ကခရီးရန်သင်းအုပ်ဆရာတချို့ကိုဖမ်းဆီးထားတဲ့သတင်းကိုလည်းတင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်အမည်စရင်တင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ချုပ်တဲ့အရွယ်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ဒီနေ့ထက်လွတ်တော်ကျမ်းစာပွဲမှာတီးခြားစီထွက်ဆိုကြမှာဖြစ်ပါတယ်။ထထန်းချောင်းသားဘွားကပါတီဝဲတစ်ခုမှာအနိုင်ကျင့်ခံခဲ့ရတဲ့အကြောင်းဆွဆွဲထားတဲ့ Christine Blasey Ford ကတော့သူကြုံခဲ့ရတာတွေကိုထွက်ဆိုသွားမှာပါ။ကျမ်းစာပွဲမှာအဖွဲ့စကားပြောဖို့ပြင်ဆင်ထားတဲ့စာသားတွေကိုမနေ့နောက်မိုင်းကကြိုတင်ထုတ်ပြန်ရမှာတော့1982ခုနှစ်နွေရာသီမှာတော့မူးနေတဲ့ကာဗန်နော့နဲ့ယောက်ျားလေးတင်ရင်တူဖြစ်တဲ့မတ်ဂျက်တို့ကသူ့ကိုခန်းတစ်ခုရဲ့တွန်းသွင်းပြီးတကားပိတ်အနိုင်ကျင့်ခဲ့တဲ့အကြောင်းဆွဆွဲထားပါတယ်။ဖြစ်ဖြစ်နဲ့ပတ်သက်လို့ကြောက်လဲကြောက်ရှက်လဲရှက်တဲ့အတွက်ဘယ်သူ့ကိုမှပြောမပြခဲ့ပဲနောက်ပိုင်းနှစ်တော်ကြာကျမ်းမာရေးကုသမှုခံယူချင်းတဲ့အချိန်နဲ့ခင်မွန်းဖြစ်သူတို့ကိုထုတ်ဖော်ပြောဆိုခဲ့တဲ့အကြောင်းလည်းဖော်ပြထားတာပါ။တယ်လို့တော့တရားရေးကော်မတီရှင်းမှောက်တရားထွက်ဆိုမဲ့တရားစီရင်ကာဗန်နော့ကလည်းကျန်းနာဝယ်အဖွဲ့စကားပြောဖို့ပြင်ဆင်ထားတဲ့စာသားတွေကိုကြိုတင်ထုတ်ပြန်ထားပါတယ်။လိမ့်မိုင်းဆိုင်ရာအနိုင်ကျင့်ခဲ့ကြောင်းဖို့တပြင်တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေအားလုံးကိုတော့တရားစီရင်ကာဗန်နော့ကအပြင်းထန်ငင်းဆန်ထားပြီးအမေရိကန်တရားရေးစနစ်မှာအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းဖြစ်တဲ့တရားရုံးချုပ်တရားစီရင်တူဦးဖြစ်အတူပြုခန့်အပ်ရေးကျန်းနာနေချိန်မှာပုတ်ခူရီတက်ခတ်မှုတွေဖြစ်နေတုံ့ပြန်ပြောဆိုခဲ့တာပါ။ပုတ်ခူရီတက်ခတ်မှုတွေကအောင်မြင်မှုရသွားခဲ့မယ်ဆိုရင်တိုင်းပြည်ကျိုးတဲ့ဖို့လူရတဲ့လူကောင်းသူကောင်းတွေအတွက်စိတ်ပျက်စရာအခြေအနေဖြစ်လာနိုင်ကြောင်းလည်းပြောဆိုသွားခဲ့တယ်လို့သူ့အနေနဲ့အနောက်ရှက်တွေကိုရင်ဆိုင်သွားမှဖြစ်ပြီးတရားရုံးချုပ်တရားသူကြီးတူဖြစ်အဆိုပြုခံထားရတာကိုလည်းအလျှော့ပေးမှာမဟုတ်တဲ့အကြောင်းတရားသူကြီးကဗန်နော့ကပြောဆိုထားပါတယ်
။အမေရိကန်ရဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုအစ်စ်တကြော့ထတ်ချမဲ့ရေးကိုအီရန်အနေနဲ့ရှောင်ရှားလိုတယ်ဆိုရင်တော့ပြန်လာပြီးဆွေးနွေးဖို့လိုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ပြီးအပြန်အလှန်အပြင်စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုကိုဖယ်ရှားပေးဖို့သဘောတူထားတဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်တို့ရဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တဲ့သူ့ရဲ့ဆွန့်ဖြတ်ချက်အပေါ်မှာလည်းသမ္မတထရန့်ကမနေ့ပုတ်ထုနေ့ကကာကွယ်ပြောဆိုသွားပါတယ်။မနေ့ပုတ်ထုနေ့နယူးယောက်မြို့မှာသတင်းထောက်တွေကိုသမ္မတကပြောဆိုခဲ့တာပါ။အီရန်အနေနဲ့ငွေကြေးဖောင်းပွားမှုနဲ့အကြီးအကျယ်ရင်ဆိုင်နေရပြီးသူတို့ငွေကြေးကလည်းတန်ဖိုးမရှိတော့ဘူးအားလုံးကမှားနေတယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်အနေအထားတစ်ခုမှာတော့သူတို့အနေနဲ့လာပြီးတခုခုဆောင်ရွက်လို့ရနိုင်မလားဆိုတာကိုပြောမယ်လို့သူယူဆတဲ့အကြောင်းနဲ့သူ့အနေနဲ့ကတော့အီရန်တို့ကိုနျူကလ িয়ার လက်နက်တွေမပိုင်စေလိုတာသာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုပါတယ်ဗုဒ္ဓနှင့်အစောပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သဘာပတိအဖြစ်သမ္မတထရန့်ဆောင်ရွက်တဲ့အချိန်မှာလဲနျူကလ িয়ার မပြန့်ပွားရေးကိုအဓိကသုံးပြီးအီရန်အပေါ်မှာဝေဖန်ခဲ့ပါတယ်။ အီရန်အစိုးရဟာအကြမ်းဖက်ဝါဒီတွေကိုထောက်ပံ့နေတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်တယ်လို့လည်းအမေရိကန်သမ္မတကဆွတ်ဆွဲပါတယ်2015ခုနှစ်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်ပိုင်းအီရန်ဘက်ကရန်လိုရာတွေသာတိုးလာတယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ခေါင်းဆောင်ပြောဆိုအပြီးမှာတော့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကအီရန်အရေးကိုကိုက်တွယ်ဖို့အတွက်ဒဏ်ခတ်မှုတွေဖိနှိပ်မှုတွေနဲ့မရနိုင်ပဲရေရှည်မဟာဗျူဟာတရက်လိုအပ်တယ်လို့ပြောဆိုသွားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုထားသူနဲ့ပတ်သက်လို့နိုင်ငံရေးအရာခြေတင်ဖြစ်နေတဲ့အတွက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ရတဲ့2008နှစ်ချုပ်ရာယူကဖယ်ရှားခံရမယ့်အရေးလက်တလောဆိုင်ထားမယ့်အလားလာရှိနေပါတယ်။သမ္မတထရန့်ကိုဖယ်ရှားနိုင်မယ့်အထောက်အထားတွေရနိုင်အောင်လျှို့ဝှက်မတန်းတင်မှုဒုတိယရှိနေချုပ်ရော့ရိုဇန်စတိုင်းကအကြံပြုခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြခဲ့တာနဲ့ပတ်သက်ပြီးဒုတိယရှိနေချုပ်နဲ့သမ္မတတို့ဒီနေ့တွေ့ဆုံမှုမူလတော်ကစီစဉ်ထားတာပါ။ဒါပေမဲ့တရက်ထက်မှပဲအထက်လွှတ်တော်တရားရေးကော်မတီမှာတရားရုံးချုပ်တရားသူကြီးဖြစ်အမည်စရင်းတင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ချက်သက်ရွယ်ကလိမ်မဲဆိုင်ရာအနှံ့ကျဉ်းတာခံရတယ်လို့ဆွဆွဲထားတဲ့ Dr. Christine Blasey Ford တို့တီးခြားစီထွက်ဆိုဖို့လည်းစီစဉ်ထားတာပါ။ဒုတိယရှိနေချုပ် Rosenstein ဟာအထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့ရုရှားရေးစုံစမ်းမှုကိုကြီးကြပ်ရသူဖြစ်တဲ့အတွက်သမ္မတထရန့်ကမကြာခဏပြစ်မှတ်ထားဝေဖန်တက်ခဲ့ခံရသူလည်းဖြစ်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကာလမှာအသာရအောင်ရုရှားနဲ့ပူးပေါင်းချက်ဆင်မှုရှိမရှိအထူးစုံစမ်းရေးမှုမူလာရဲ့စစ်ဆေးမှုတွေအတွင်းသမ္မတထရန့်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့အဆင့်မြင့်ရရှိတချို့လည်းအမှုတော်တော်များများနဲ့အပြစ်ရှိကြောင်းဝန်ခံခဲ့ကြရတာပါသမ္မတထရန့်ကတော့ဒုတိယရှိနေချုပ်ဆက်လက်တာဝန်ယူပြီးလုပ်ငန်းတွေဆုံးသက်ဖို့လိုလားကြောင်းလည်းမနေ့တုန်းကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်တာဝန်ထမ်းဆောင်နေစဉ်သမ္မတတူးကိုရာလူကဖယ်ရှားနိုင်မဲ့အမေရိကန်ဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေပြဋ္ဌာန်းချက်ကိုကျင့်သုံးနိုင်မဲ့အချက်လက်တွေစုဆောင်းဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဒုတိယရှိနေချုပ်ကကြေညာချက်နဲ့ဆောင်ထုတ်ပြန်ပြီးအပြည့်ညှင်းဆန်ထားတာလည်းဖြစ်ပါတယ်
ပြည်ထောင်နိုင်ငံမှာဒီနေ့အစောပိုင်းတုန်းကရုရှားသရှိုးဟောင်းနဲ့သမီးဖြစ်သူတို့ကိုလှုပ်ချမ်းဖို့ကြံစည်ခဲ့တယ်လို့ဆွဆွဲခန့်ထားရတဲ့အမျိုးသားနှစ်ဦးတည်းကတဦးဟာဆိုရင်အမြင့်ဆုံးဂုဏ်ပြုခံထားရတဲ့ရုရှားစစ်တပ်ထောက်လှမ်းရေးတပ်ဖွဲ့ဝင်ဖြစ်တယ်လို့ဗြိတိန်ကစုံစမ်းဖော်ထုတ်သတင်းရေးသားတဲ့သတင်းတော်အဖွဲ့တစ်ခုကဖော်ထုတ်လိုက်ပါတယ်ဗြိတိန်နိုင်ငံဆယ်လဗယ်ရီမြို့မှာပြီးခဲ့တဲ့မတ်လအတွင်းဆာဂေးစခရစ်ပယ်နဲ့သမီးဖြစ်သူယူလီယာတို့နိုဘိုချုပ်ဓာတုအစိတ်နဲ့လှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းခဲ့မှုနဲ့ရုရှားနိုင်ငံသားနှစ်ဦးဖြစ်တဲ့အလက်ဇန်ဒါပီထရော့နဲ့ရုစလန်ဘိုးရှိရော့တို့ကိုဗြိတိန်အစိုးရရှိနေတွေကဆွဲချက်တင်ထားတာပါကြီးရက်ကဘိုးရှိရော့ဆိုသူကအမှန်မှာဘိုးမှူးကြီးအန်တိုလီချက်ပီကဖြစ်ပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရဲကောင်းစုချီးမြှင့်ခံထားသူဖြစ်တယ်လို့စုံစမ်းဖော်ထုတ်တဲ့ Bellingcat website မှာမနေ့ပုတ်ထူးနေ့ကဖော်ပြတာဖြစ်ပါတယ်လှုပ်ကြံမှုစ조사ခဲ့သူတွေလို့တန်တရာရှိထားသူတွေကအစိတ်ခတ်ခံရမှုမတိုင်ခင်နှစ်ရက်အလိုကမှလန်ဒန်မြို့တော်ဂက်ဝစ်လေစိတ်ကိုရောက်ရှိလာခဲ့ကြတာလို့ဗြိတိန်အာဏာပိုင်တို့ကပြောပါတယ်။လန်ဒန်ကဟိုတယ်တစ်ခုကနေအခင်းဖြစ်တဲ့မြို့ကိုသွားခဲ့ကြတဲ့ဒီလူတွေကိုလုံခြုံရေးကင်မရာတွေကနေခြေရာကောက်နိုင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအမျိုးသားနှစ်ဦးကအခင်းဖြစ်တဲ့ညနေမှာပဲဟီထရိုးလေစိတ်ကနေရုရှားကိုပြန်သွားခဲ့တာပါ။ဘိုရှိရော့နဲ့ပီထရော့တို့ကိုတော့တိုက်ခိုက်မှုနဲ့မျက်ကွယ်မှာဆွဲချက်တင်ထားပါတယ်တိုက်ခိုက်ခံရတဲ့စခရစ်ပယ်နဲ့သမီးဖြစ်သူတို့ကတော့ပြန်လည်သက်သာကောင်းမွန်လာခဲ့ပြီဖြစ်ပေမဲ့အဲ့ဒီအစိတ်တွေပါတဲ့ဆွန့်ပစ်ရေမွှေးပလင်းကိုကိုက်မိတဲ့ဗြိတိန်အမျိုးသမီးကတော့သေဆုံးခဲ့ရပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုတာတာဝန်ရှိသူတွေစီစဉ်နေပြီးအသေးစိတ်ကိုမကြခင်ကြေညာမယ့်အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်မြောက်ကိုရီးယားကောင်ဆောင်နဲ့မကြခင်ထပ်မံတွေ့ဆုံမှုရှိတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသတင်းတောက်တွေကိုသမ္မတထရန့်မနေ့တုန်းကပဲပြောလိုက်တာပါမနေ့စောပိုင်းမှာပဲနိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကလည်းနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲအော်တိုဘာလနောက်ပိုင်းလောက်မှာဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တွေကိုဝန်ကြီးပွန်ပီယိုဒီနေ့အစီအစဉ်ခံမှုလဲ စီစဉ်ထားတာပါဆွေးနွေးပွဲအတွက်အခြေအနေကောင်းနေပေါ်ပေါက်လာစေဖို့နဲ့ထိတိတွေ့ဆုံရမှာတက်နိုင်တဲ့အောင်မြင်မှုရအောင်အမေရိကန်ကကြိုးစားပန်းစားဆောင်ရွက်နေတဲ့အကြောင်းနဲ့အောက်တိုဘာလဒါမှမဟုတ်ရင်လည်းအောက်တိုဘာလနှောင်းပိုင်းလောက်မှာထိတိတွေ့ဆုံပွဲဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးပွန်ပေယိုကအမေရိကန်ရုပ်သံ CBS ကိုပြောဆိုထားပါတယ်သမ္မတ်ထရန့်ကတော့ကုလသမဂ္ဂထရီညီလာခံကျင်းပနေတဲ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার ဖြစ်စေအစီအစဉ်နဲ့ပတ်သက်လို့အချိန်သတ်မှတ်ချက်မထားတဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ
ချင်းပဖို့ရှိနေတဲ့အမေရိကန်ရွေးကောက်ပွဲတွေအပေါ်တရုတ်အစိုးရကဝန်ရောက်နှောက်ယှက်နေတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆွတ်ဆွဲချက်ကိုတရုတ်ဘက်ကညှင်းဆိုလိုက်ပါတယ်တရုတ်မီဒီယာတချို့ကတော့အခြေမြစ်မရှိတဲ့ပြောဆိုချက်သဘောမျိုးဖော်ပြနေကြသလိုတချို့ကတော့စီယုံရေးဗျူဟာလို့မှတ်ချက်ပေးကြပါတယ်မနေ့ပုတ်ထုံနေ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးအတွင်းအမေရိကန်သမ္မတကမကြုံစဘူးလူသိရှင်ကြားဆွဆွဲလိုက်တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတရုတ်တို့ကဗဲနိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်ရောက်ဆွဖက်တာမရှိဘူးလို့ဆိုပြီးခက်မြန်မြန်ညှင်းချက်ထုတ်တုံ့ပြန်ပါတယ်ဒီကနေ့ခြားသာပြည်နေ့ဘေကျင်းမြို့တော်မှာပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂမ်ရှောင်းကဒီမှတ်ချက်ကိုထင်ဟပ်ပြောပါတယ်တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံကအဆွတ်ဖက်ဆုံးလဲဆိုတာကိုနိုင်ငံတကာအတိုင်းအဝိုင်းကသိကြပါတယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်အမေရိကန်အနေနဲ့တရုတ်အပေါ်မပြီးနိုင်မစီးနိုင်ဝေဖန်စော်ကားနေတာတွေကိုရပ်ဖို့ပြောချင်တယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်နှစ်နိုင်ငံအကျိုးတူဆက်ဆံရေးကိုထိခိုက်စေတဲ့နှစ်နိုင်ငံပြည်သူတွေရဲ့အကျိုးစီးပွားကိုပျက်စီးစေတဲ့မမှန်မကန်စကားလုံးတွေမတုံ့နဲ့တော့လို့လည်းသူကပြောဆိုသွားပါတယ်ရှင်
အမေရိကန်ပြည်အစိုးရနဲ့ဂျပန်နိုင်ငံတို့ကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုသဘောတူလိုက်တာကြောင့်အမေရိကန်ကကုန်သွယ်ဘက်နိုင်ငံတနေနိုင်ငံပေါ်သွင်းကုန်ကိုတိုးမြှင့်မှုတွေရှော့ပေါ်ပေးမယ့်အလားအလာတွေလည်းထွက်ပေါ်လာပါတယ်။နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထရီညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မနေ့တုန်းကတီးတန့်တွေ့ဆုံပြီးကြေညာလိုက်တာပါ။အကြောင်းမျိုးမျိုးကြောင့်ကုန်သွယ်ရေးဆိုင်ရာဆက်စပ်ညှိနှိုင်းမှုတွေလုပ်ဖို့ဂျပန်နိုင်ငံဘက်ကလိုလားနေတာနှစ်တော်ကြာရှိနေပြီ။ပြီးအခုခါဆွေးနွေးဖို့သဘောတူညီချက်ရရှိသွားခဲ့တဲ့အတွက်ဝမ်းမြောက်ကြောင်းနဲ့ကျေနပ်မှုရမယ့်အကျိုးရလဒ်တွေထွက်ပေါ်လာမယ်လို့မျှော်လင့်နေကြောင်းသမ္မတထရန့်ကပြောဆိုသွားပါတယ်။နိုင်ငံကောင်းဆောင်တွေတွဲဆုံမှုပြီးအမေရိကန်သမ္မတအင်ပီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုအပါအဝင်တခြားအရေးကြီးတဲ့ကဏ္ဍတွေနဲ့သက်ဆိုင်တဲ့နိုင်ငံကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေလှုပ်ထုတ်လုပ်နေရတဲ့အညီဆောင်ရွက်ပြီးစီးတဲ့အခါအသေးစိတ်ဆွေးနွေးမှုတွေစတင်မယ်ကြောင်းပြောဆိုထားပါတယ်။
ငပြားယောဂကာကွယ်ဆေးတိုးတက်မှုအပေါ်ဆဲဆုနှစ်နဲ့ချီစိတ်တိုင်းမကျဖြစ်နေကြရကနေအခုတော့သုတေသနမှုတွေကချင်းကပ်မှုအသစ်နဲ့တိုးတက်မှုတွေစပြီးတွေ့နေရပါပြီ။ကာကွယ်ဆေးအများစုကယောဂဘိုးကြောင့်ဖြစ်တဲ့ယောဂရီကိုတိုက်ထုံနိုင်မဲ့ခန္ဓာကိုယ်ရဲ့ပရိပစ္စည်းတွေထုတ်လုပ်မှုကိုအတားအဆီးဖြစ်စေပါတယ်။အခုချင်းကပ်မှုအသစ်မှာတော့ကိုယ်ကံစွမ်းအားထုတ်လုပ်မှုတစ်ခုလုံးကိုစူးစီးရယူတာဖြစ်ပါတယ်။အောင်မြင်လာမယ်ဆိုရင်တော့အသေးအောင်ယောဂကိုယ်ခံအားကျဆင်းမှုကုသယောဂလိုမျိုးယောဂတွေကိုပါတိုက်ဖြတ်နိုင်မယ်နီးလန်းသည့်တရားပွင့်သွားစေနိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စီးရင်နေအရတော့နှစ်စဉ်ငှက်ဖျားယောဂကြောင့်သေဆုံးရသူ၄သိန်းခွဲနီးပါးရှိနေတာပါ။ငှက်ဖျားယောဂပိုးကစီးရင်ပါလာတာကြောင့်ဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VO ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအဖြစ်အပျက်တွေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှု genocide အဖြစ်ပြက်ပြက်သားသားခေါ်ဆိုတတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ထိတ်တန်းလွှတ်တော်အမတ်တို့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်။စက်တဘာ26ရက်ဗုဒ္ဓနေ့ကအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကျင်းပတဲ့ကြားနာပွဲအတွင်းဝိုင်းရင်ကော်မတီဝင်လွှတ်တော်အမတ်တွေကအဲ့လိုတောင်းဆိုသွားတာပါ။ဒီအကြောင်းကိုကိုကျကျော်သိန်းပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်းကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ပြီးနှစ်ရက်အကြာမှာပဲရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်လင်းမှု genocide against the Burmese Rohingya ဆိုတဲ့ခေါင်းစဉ်နဲ့ဂျာနာပွဲတရက်ကိုအောက်လူတော်နိုင်ငံသားရေးကော်မတီမှကျင်းပတာပါဖြစ်ဖြစ်ခဲ့တဲ့ဂျင်နီရယ်ဘောပြစ်တင်ရှုတ်ချတာနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုလူသားစာနာမှုအကူအညီတွေပေးတဲ့ဘောကော်မတီဥက္ကဋ္ဌကအမေရိကန်အစိုးရကိုချီးကျူးပြောဆိုပေမဲ့ဒီထက်ပိုလှုပ်ဆောင်မှုတိုက်တွန်းတဲ့အပြင်ကျူးလွန်ခဲ့တာတွေဟာလူမျိုးတုံးသက်ပြတ်မှုဖြစ်တယ်ဆိုတာရှင်းပါတယ်လို့ပြောပြီးအမေရိကန်အစိုးရအနေနဲ့အဲ့ဒီအတိုင်းသတ်မှတ်ခေါ်ဆိုဖို့တောင်းဆိုပါတယ်
Making a formal determination of genocide must be the next step for the U.S. defining these atrocities
လူမျိုးရုံးသက်ဖြတ်မှုဖြစ်တယ်ဝင်သတ်မှတ်ရေးဟာအမေရိကန်အစိုးရအတွက်နောက်လိုရမယ့်အဆင့်ဖြစ်ရပါလိမ့်မယ်ဒီဆိုသောရဆက်မှုတွေကိုတကယ်ဖြစ်ထားတဲ့အတိုင်းသတ်မှတ်ရေးဟာအဲ့ဒီလူရက်တွေရဆိုင်သွားအောင်လှုပ်ဖို့အတွက်နိုင်ငံတကာလူထုသတိပြုမိအောင်နဲ့ထောက်ခံမှုရအောင်လုပ်တဲ့နေရာမှာစိတ်ကိုအရေးကြီးပါတယ
်ဖြစ်တဲ့ခဲ့တာတွေကိုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးတုံးတုတ်တင်ရှင်းလင်းမှုရည်ရွယ်ချက်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုအနေနဲ့သတ်မှတ်ခေါ်ဆိုဖို့အောက်လူတော်နိုင်ငံရေးကော်မတီကဝါရင်ကော်မတီဝင်ဒီမိုကရက်လွှတ်တော်အမတ်အဲလီယော့အန်ဂယ်ကလည်းတောင်းဆိုပါတယ
် We should use our global stature to call this crime what it is clearly a crime against humanity and likely also genocide
ပထမဆုံးအနေနဲ့ဒီကိစ္စကို ICC ကိုလွှတ်ပြောင်းကန်တွယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုအနေနဲ့လုံဆော်လှုပ်ဆောင်တင်ပါတယ်အဲ့လိုလုပ်မဲ့အစားသမ္မတကတကဘာလုံးရှေ့မှာ ICC ကိုတိုက်ခိုက်ပြောဆိုပါတယ်ဒီရာဇဝတ်မှုကိုလူသားတို့အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလည်းဖြစ်နိုင်နေဆိုတော့တကယ်ဖြစ်ထားတဲ့အတိုင်းနာမည်တပ်ခေါ်ဆိုဖို့ကျွန်တော်တို့ရဲ့ကမ္ဘာလုံးဆိုင်ရာအနေအထားကိုအသုံးချတင်ပါတယ်။အဲဒီနောက်အခုနောက်ဆုံးပန်ကြားထားတဲ့လူသားချင်းစာနာမှုအကူအညီရန်ပုံငွေအပြည့်အဝရရှိရေးနိုင်ငံတကာရဲ့ခိုင်မာတဲ့ဂတိကဝတ်ရအောင်လုပ်ရပါမယ်။
စက်တင်ဘာလ24ရက်တနင်္လာနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ရခိုင်ပြည်နယ်ဖြစ်တဲ့ဆိုင်ရာအစီရင်ခံစာထဲမှာလူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှု crimes against humanity ဒါမှမဟုတ်လူမျိုးတွန်းတုတ်တင်ရှင်းလင်းမှု genocide အဖြစ်ပြက်ပြက်သားသားဖော်ပြပြောဆိုထားတာမှပါတဲ့ပေါ်လွှတ်တော်အမတ်တွေကအပြင်းထန်တုံ့ပြန်ကြတာပါရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေဟာလူမျိုးတွန်းတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ခေါ်ဆိုမယ်ဆိုရင်မြန်မာနိုင်ငံပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေကိုချမှတ်ရေးဒါမှမဟုတ်ပြင်းထန်တဲ့အရေးယူမှုတွေကိုလွှတ်ဆောင်ရေးမှာခိုင်လုံတဲ့အချက်တခုအဖြစ်အသုံးပြုနိုင်ခြင်းရှိနေတာပါဒီအတွက်ကြောင့်လဲအမေရိကန်ဆွေရောက်ဖွဲ့တွင်မှအဲ့ဒီအခေါ်ပေါ်နဲ့ပတ်သက်လို့အပြင်းထန်သဘောထားကွဲလွဲတာတွေဖြစ်ပြီးအစီအခံစာကိုထုတ်ပြန်မှုတလကြာနှောင့်နှေးခဲ့ရတာလို့အမေရိကန်တာဝန်ရှိသူတွေကိုကိုးကားပြီးရိုက်တာသတင်းတပုတ်မှဖော်ပြထားပါတယ်။ဒါပေမဲ့လည်း Republican လွှတ်တော်အမတ် Ed Rice လို့လွှတ်တော်အမတ်တွေရဲ့ဖိအားကအစိုးရဘော်တက်ရောက်မှုရှိနိုင်စေပါ။ဗိုလ်ဒူးနေဂျာနာဝင်မှတက်ရောက်ပြောဆိုသူတွေတဲ့ VOA ရဲ့ Plugged In အစီအစဉ်ကိုပင်တိုင်တင်ဆက်နေသူ Greater Van Susteren လည်းပါဝင်ပြီးရခိုင်ပြည်နယ်ကဖြစ်ပျက်တွေအကြောင်းသတင်းရေးသားတင်ပြရတဲ့သတင်းတော့တွေဘယ်လောက်ဖိအားနဲ့အခက်အခဲကြုံရတယ်ဆိုတာပြောသွားပါတယ
် As journalists VOA is already acting by covering the crisis from the start for its international audiences including
VOA သတင်းတော့တွေဟာဒီအကျက်တဲစဖြစ်တဲ့အချိန်ကလေးကမြန်မာနိုင်ငံတွင်းပါဝင်နိုင်ငံတကာကပရိသတ်တွေအတွက်သတင်းရေးသားတင်ပြနေပါတယ်ဒီလိုလှုပ်ဆောင်ရမှာမြန်မာနိုင်ငံက VOA သတင်းတော့တွေအတွက်တိတ်ကိုအန်ဒီရကြီးတယ်ဆိုတာ writer သတင်းတော့တွေဖြစ်တဲ့ဝါလုံးနဲ့ကျော်စိုးတို့ထောင်ချခံရတာကိုကြည့်ရင်သိနိုင်ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမတုံးဆွဲဖို့ကျမတို့သတင်းတောက်တွေကိုဖိအားပေးတာခံရပါတယ
်အောက်လူတော်နိုင်ငံသားရေးကော်မတီဌာနဘွေရဲ့ခေါင်းစဉ်မှာကိုပဲရိုဟင်ဂျာလို့တုံးဆွဲဖော်ပြထားပေမဲ့ဒီအတုံးနှုံးကိုမြန်မာဆွေရကအတိမတ်မပြုတ်သလိုမြန်မာလူလူကြားမှာလည်းဒီအတုံးနှုံးအပေါ်အခြေတင်အငင်းပွားနေစေပါအောက်လူတော်နိုင်ငံသားရေးကော်မတီဝင်တခြားလွှတ်တော်အမတ်အများပြားကလည်းထောင်ခုနှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လွတ်လာအောင်အမေရိကန်ဆိုရအနေနဲ့ဖိအားပေးလို့ဆောင်ဖို့ကြားနာပွဲအတွင်းတောင်းဆိုသွားကြပါရခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတခါတော့ဆန့်သွင်းမေးမြန်းချက်တစ်ခုကိုတင်ဆက်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရရင်ပြန်လာရေးကိုနှောင့်နှေးကြံ့ကြအောင်မြန်မာနိုင်ငံဘက်ကစနစ်တကျလှုပ်ဆောင်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနယူးယောက်မြို့မှာပြောဆိုခဲ့တဲ့အပေါ်မြန်မာအစိုးရဘက်ကပေချလိုက်ပါတယ်ဒုက္ခသည်တွေနေရရင်ပြန်ရေးကြံ့ကြာနေရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်နေတာကြောင့်ရယ်စတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တဲ့အတွက်ကြောင့်ဖြစ်တယ်လို့ရခိုင်ပြည်နယ်တွင်ဒုက္ခသည်ပြန်လည်နေရာချာတာရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုက္ခထားလည်းဖြစ်လူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်ဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းအစီအစဉ်အက်ဒီတာဦးသိမ့်ထိုက်ဦးဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ပြချပါတယ
်အဓိကတော့လေကျွန်တော်တို့ကဟိုလုံထုံလုံနီးဥပဒေဟိုတတ်မှတ်တဲ့အတိုင်းအကုန်လုံးလုပ်တယ်အဲ့တော့ဒီဟာကြီးကျွန်တော်တို့ကနေဒီဂရင်းဂတ်ဒေ့ရှ်ဘက်ကိုပြန်တော့ထွက်သွားတဲ့ဒုက္ခသည်တွေကိုပြန်လက်ခံဖို့ဆိုတာအစိုးရဆက်ချင်းပြန်လက်ခံမယ်ဆိုတာလည်းကြီးညာထားတဲ့ကမ္ဘာကိုဆက်ချင်းပြန်လက်ခံမယ်အစီအစဉ်တွေကိုလည်းကျွန်တော်လုံဆောင်ရမယ့် step တိုင်းကိုကျွန်တော်တို့ကတွားနေတယ်ကျွန်တော်တို့နိုင်ငံကအဲ့ဒီဒါပေမဲ့တစ်ဖက်ကတုံ့ပြန်တာကနှီးနေတာတကယ်တော့အဲ့ကျွန်တော်ထင်တော့ဒီပြောတဲ့ဝင်ကျုပ်ကဝင်ကျုပ်အနေနဲ့ပေါ့နော်အောက်မှာတကယ်ဆောင်ရွက်နေတဲ့အဆင့်တွေမှာเนาะကျွန်တော်တို့ကလုပ်နေတဲ့လုပ်ငန်းတွေရဲ့တစ်ဖက်ကတုံ့ပြန်တဲ့လုပ်ငန်းတွေကိုအမှန်တကယ်အတိုင်းပဲအောက်ခြေရဖြစ်နေတာများမသိလို့လားပေါ့နော်အဲ့လိုပြောတာအားအသင့်စရာဖြစ်တယ်ကျွန်တော်တို့အတွက်တော့တကယ်တော့ကျွန်တော်ဆောင်ရွက်ချက်တွေကအမှန်တိုင်းအပြည့်အစုံ အတိအကျအသဘောတူတဲ့အတိုင်းအကုန်လိုက်လုပ်နေတာမလုပ်တာတစ်ခုမှမရှိဘူးကျွန်တော်ကမြန်မြန်ဖြစ်စေချင်လုံးလုံးကျွန်တော်တို့မှာကြိုတင်ပြီးတော့ဆောက်ထားတဲ့အိမ်ဒီဘာတွေတောင်မှချိမ့်သိမ့်နေရတာအကုန်လုံးဒီစခန်းတွေရောဘာကိုချိမ့်သိမ့်နေရတယ်ချိမ့်သိမ့်နေရဆိုလူမရှိသေးလို့အဲနိုင်ငံသားဖွဲ့လာကြည့်လေအဲလူလည်းမရှိသေးပါလားမရှိသေးမလဲတစ်ဖက်ကဟိုမှာမပို့သေးတာပို့မှရမှာလေကျွန်တော်ကလက်ခံကြမှာတယ်လို့လည်းပြောပြီးလက်ခံမယ့်အစီအစဉ်တွေကိုလည်းလက်တိုက်ဆောင်ရွက်ပြီးတစ်ဖက်ကပို့မှရမှာလေပို့တဲ့အစီအစဉ်မှာမရမစသေးတာဖြစ်နေတာကျွန်တော်ဘက်ကအစဉ်သင
်း
ဒါကိုကျွန်တော်ကပြောချင်တာပါနောက်ပြီးတော့ပြောတယ်ဆိုတော့ဟိုကျွန်တော်ထင်တယ်အောက်ချိန်မှာတကယ်ဖြစ်နေတာတွေကိုပဲဟိုကျွန်တော်အားနေသွားတာပေါ့နော်အဲ့လိုပြောတော့အဲ့ဒါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ဟိုဒုက္ခတွေတွေကြမှာဒီမြန်မာနိုင်ငံကိုပြန်ဖို့အတွက်စီစဉ်နေတဲ့ပတ်သက်ပြီးတော့သူတို့တိတ်မသိဘူးနောက်ပြီးတော့ဒီစီစစ်ရေးကတ်တွေမရောက်ဘူးဆိုတဲ့သတင်းမျိုးတွေလည်းထွက်နေပါတယ်ခင်ဗျတာဝန်ရှိသူတွေအဲ့သတင်းတွေရောဟုတ်ပါသလားခင်ဗျဟ
ုတ်ဒုက္ခတွေတွေကတကယ်ပြန်ရမယ့်အစီအစဉ်ဘလို့မှမသိဘူးဆိုတာအမှန်ပဲကျွန်တော်ကနေပြီးတော့လုံးတင်လုပ်ခဲ့တာကျွန်တော်တို့အကုန်လုပ်ပြီးအကုန်ပို့ပြီးပြီဒါပေမဲ့တစ်ဖက်နိုင်ငံကပူးပေါင်းပါဝင်ဆောင်ရွက်မှရမှာသူတို့လည်းပူးပေါင်းပါမယ်လို့လည်းပြောသွားပြီနိုင်ငံကြီးဝင်ကြီးကိုယ်တိုင်လာတယ်အဖွဲ့နဲ့လာပြီးပြောရတယ်ဒါပေမဲ့မစသေးတာကျွန်တော်ကလည်းပြန်ပြီးအံ့ဩတယ
်နှစ်နိုင်ငံကြားဒီသဘောတူစာချုပ်လွှာကဇန်နဝါရီလ23ရက်နေ့တွေကထိုးခဲ့ပြီးတော့စဖို့ဆိုပြီးတော့လုပ်နေတာပါခင်ဗျဘာကြောင့်နှောင့်နှေးတယ်လို့ကျွန်တော်ပြောလို့ရမလဲအတိအကျပေါ့နော
်ဘာကြောင့်နှောင့်နှေးတယ်လို့ပြောလို့ရဆိုအခုနဲ့ကျွန်တော်ပြောတဲ့အတိုင်းပဲဒီအစီအစဉ်အတိုင်းကိုလုံးဝမဲ့အစီအစဉ်အတိုင်းကိုတစ်ဖက်မှာမစသေးလို့ဥပမာဒီကြည့်ရမယ့်ပုံစံတွေစခန်းတွေရောက်ရမယ်မရောက်ဘူးလေကျွန်တော်ကိုယ်ရင်တောင်းတော့လည်းမရောက်ဘူးအခုနောက်ပိုင်းလည်းမရောက်သေးဘူးအဲ့လိုဖြစ်နေတော့အဲ့အာနီပထမဆုံးဓမ္မတိစရမယ့်ကိစ္စမစနိုင်သေးလို့ဒါကြီးကအဆက်အသွယ်ဒီလိုမစနိုင်သေးတဲ့ကိစ္စပဲစရမယ့်ကိစ္စကစလိုက်ပြီဆိုရင်ဇက်တက်ကြီးဖြစ်သွားမယ်ဒါ process ကြီးပဲလေ
ဟုတ်ကဲ့ခင်ဗျာ
arrangement အရာရှိပြီးသားပဲတင်းနှစ်သုံးလေး SOP ရှိပြီးသားဘာပြီးဘာလုပ်မယ်ဘာပြီးဘာလုပ်မယ်ဘာပြီးဘာလုပ်မယ
်အရေးအတွက်ဒုက္ခတဲ့အရေးအတွက်နဲ့ပတ်သက်လို့လည်းအငင်းပွားမှုတွေရှိနေတယ်လို့သတင်းတွေမှာဖော်ပြပါတယ်မြန်မာပြည်ကတသန်းလာတယ်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကပြောတယ်မောင်တော့ကန်အုပ်ချုပ်ရေးမှုကကြတော့၄သိန်းပဲရှိတယ်လို့ပြောပါတယ်ခင်ဗျအဲ့ဒီအရေးအတွက်နဲ့ပတ်သက်လို့အငင်းပွားမှုတွေကရောဒီနှောင့်နှေးကြံ့ကြတဲ့အထက်မှာအဓိကအဟန္တာဖြစ်စေတယ်လို့ပြောလို့ရမလားခင်ဗျ
ဒီတနေ့တော့ကျွန်တော်ထင်တယ်ဘယ်လိုလုပ်နိုင်ကြံ့ကြမှုရှိနိုင်မလဲအခုပဲလာပါအောင်တော့တဖြည်းဖြည်းနဲ့လာနေရမှာဖြစ်တဲ့အတွက်ကြောင့်စလို့ရနေတာဟာမြန်မြန်စလို့ဒီရေကြက်ပြဿနာကလည်းတိကျစီစစ်ပြီးမှလက်ခံဆောင်ရမှာဖြစ်ဖြစ်ကြာရေကြက်နဲ့ပတ်သက်ရင်ကျွန်တော်ဘက်ကတော့ပြဿနာမရှိဘူးပြဿနာမရှိဘူးကျွန်တော်တို့ကမှန်မှန်ကန်ကန်စီစစ်ပြီးတော့ဆောင်ရမှာဖြစ်တဲ့အတွက်ကြောင့်အရေးအတွက်ကိုကျွန်တော်ကမပူဘူးမပူဘူးဆိုတာကျွန်တော်အမှန်တိုင်းပဲအရေးအတွက်ကသူ့ဘက်သူထွက်ပေါ်လာလိမ့်မယ်ဘလို့ပဲပြောနေပြောနေအရေးအတွက်အမှန်ထွက်ပေါ်လာမှာပဲ
ဝန်ကြီးဒေါက်တာဝင်းမြတ်အေးကိုကိုသိန်းထိုက်ဦးဆက်သွယ်မေးမြန်းခဲ့တာပါခင်ဗျာ။လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာပါတယ်ဆွေးနွေးကြမှာပါလေ
။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲတည်မြဲရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOES စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကအခြေအနေကြည့်အောင်ပါ UWSA ခေါ်ဝါတက်ဖွဲ့ထိန်းချုပ်ရာဒေသမိုင်းပေါက်နယ်မှာခရီးရန်ဖျားကြောင်း50ကျော်ပိတ်ခံရပြီးအမှုတော်ဆောင်သာသနာ့ဝန်ထမ်း90ကျော်ကိုထိန်းသိမ်းထားကြောင်းလာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်။ဤအရေးခင်းကိုညင်ညင်ညင်ရနဲ့ပြေလည်စေဖို့အတွက်အစာရှောင်စုတောင်းကြဖို့အဖွဲ့ချုပ်ဝင်အသင်းတော်တွေကိုတိုက်တွန်းထားပါတယ်။အခြေအနေကိုတော့ VOA သတင်းတော်ကိုမိုးစောတင်ပြမှာပါ။
ဟုတ်ကဲ့ UWSA ခေါ်ဝါပြည်သွေးစည်းညင်ညီရေးတက်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာဒေလလယ်လောက်ကစတင်ပြီးဘာသာရေးအရကျင်းပမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းလိုက်တဲ့ခရီးရန်ဖျားကြောင်60ကျော်လောက်ရှိလာကြောင်းဘာသာရေးခေါင်းဆောင်တွေကပြောပါတဲ့အထူးဒေသနှစ်မိုင်းပေါက်နယ်အတွင်းကအခြေအနေကိုလာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်ကတာဝန်ရှိသူတဦးကအခုလိုပြောပါတဲ့
အဲ့ဒီလောက်လည်းဆရာရှိခိုးကြတာ90လောက်ကျောင်းပိတ်ခံရတယ်လောက်3ကျောင်းက ကြိတ်ခါရတယ်။နောက်တမဆရာ90နှစ်ပတ်ကခါစီပြီးတော့ဖိတ်ဖိတ်ထားတယ်။အခုကြည့်မလို့သိမှုဒီတိုင်းကသွားတယ်။နောက်6,000-6,400တူကြတော့ခေါ်တော့6,000လောက်ခဲ့တယ်လို့ကြားတယ်။
ဒီလိုတင်းမာနေတဲ့အခြေအနေတွေကိုအေးအေးချမ်းချမ်းနဲ့ပြည်လည်စေဖို့အတွက်လောက်နှစ်ချင်းခရိယံအဖွဲ့ဝင်အတင်းတော်တွေကိုဒီလ9ရက်နေ့မှာအစာရှောင်စုတောင်းပေးဖို့ပန်ကြားထားကြောင်းလဲသူကဆက်ပြောပါတယ
်ကျွန်တော်တို့စာဆက်ရှိခဲ့တယ်ကျွန်တော်အတင်းတော်ဒီကိုကျွန်တော်အတင်းတော်ကတော့300ရက်ရှိလေတာ school one of the school ဖြစ်ကြဖို့ကတော့အဖြစ်ဖြစ်ပြနေတဲ့လူတချို့ပြန်လာတယ်အဲ့ဒီသူကတက်ကူမဆဖို့ကျွန်တော်တို့အလူကြီးခါထားတယ်အဲ့တော့နောက်လာနေရဲ့အဆန်ဆောင်ရစုတောင်းဒီလိုပဲစုတောင်းရပဲလေကိုခရာကျောင်းမှာကိုပဲဒီလိုပဲအတင်းတော်မှာပဲတောင်းတယ
်ဒီလိုဝိုင်းဝန်းစုတောင်းဖို့အတွက်မြန်မာနိုင်ငံနှစ်ချင်းခရိယံအတင်းကိုလည်းပန်ကြားထားပါတယ်ဝါဒေတာမှာတာဝန်ထမ်းဆောင်ခဲ့သူဓမ္မဆရာတဦးကတော့ပန်ဆန်းနယ်မှာလည်းအ ਨੇ စုံဖျားကျောင်း15ကျောင်းလောက်ပိတ်သိမ်းခဲ့ကြောင်းပြောပါတယ်
ပန်ဆန်းတဝက်ကတော့လကူလုံးက17ကျောင်းအထိရောက်ပြီးနောက်အဲ့ဒီတော့ဖိုင်းကျွန်တော်တို့ပြန်ပြန်ပြီးရတာ15ကျော်တော်နေပြီတချို့ကအတင်းတော်တွေလည်းပါတယ်ဆိုရင်အလုံး15ကျော်သွားပြီ
ဒီလိုဖျားကျောင်းတွေပိတ်သိမ်းတာဟာလာဟုလူမျိုးတွေအများစုနေထိုင်ရာမိုင်းပေါက်နယ်မှာသာမကမိုင်းဖြန်ပန်ဆန်ဟိုတောင်းနဲ့ဝါဒေတာမြောက်ပိုင်းတွေမှာပါဖြစ်ပွားနေကြောင်းတချို့သာသနာပြုတွေကဝါလူမျိုးတွေရဲ့ရိုးရာနှက်ကိုးကွယ်မှုကိုစန့်ကျင်တာအစွန်းရောက်တဲ့ဘာသာတွတ်သွင်းမှုတွေဆောင်ရွက်တာတွေရှိတယ်လို့ကြားသိရကြောင်းလည်းပြောပါတယ်ထင်းသိမ်းထားတဲ့တသနာဝန်တန်း90ကျော်ရဲ့အခြေအနေနဲ့ပတ်သက်လို့ UWSA ရဲ့လာရှိုးဆက်ဆံရေးယုံဒုတော်ဝန်ခံဦးညီရန်ကိုမေးမြန်းရမှာတော့အစွန်းရောက်တဲ့တချို့ဘာသာရေးဆရာတွေကြောင့်စီလုံးရေးထိခိုက်မှာဆိုလို့ဝင်ရောက်ထင်းသိမ်းလိုက်တဲ့သဘောဖြစ်ကြောင်းအလုံးအစင်ပြေလိမ့်မယ်လို့ယုံကြည်ကြောင်း Facebook Messenger ကတစ်ဆင့် VOA ကိုပြန်လည်ဖြေဆိုပါတယ်ဒီလ24ရက်နေ့ကတော့ခရီးယံဘာသာရေးဆရာတွေကိုခေါ်ယူစစ်ဆေးတာတွေဆောင်ရွက်နေကြောင်းဘဟုရဲ့ခွင့်ပြုချက်မရပဲဆောက်လုပ်တဲ့ဖျားကြောင်းတွေကိုဖျက်သိမ်းခဲ့ကြောင်းနဲ့ဝတ်ပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေတိဘာသာကိုမှလက်မခံကြောင်းဖြေဆိုထားပါတယ်
။ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါအောင်ဗျာ။
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh နဲ့သူဆက်ကျော်သက်အရွယ်ကလိမ်မဲဆိုင်ရာအနိုင်ကျင့်တာခံရတယ်လို့ဆွဆွဲထားတဲ့အမျိုးသမီးတို့ဒီနေ့ထက်လွတ်တော်ကြားနာပွဲမှာတီးကြစီထွက်ဆိုသွားကြမှာဖြစ်ပါတယ်ထက်တန်းကျောင်းသားဘွားကပါတီဘွားတစ်ခုမှာအနိုင်ကျင့်ခံခဲ့ရကြောင်းဆွဆွဲထားတဲ့ Christine Blasey Ford ကတော့သူကြုံခဲ့ရတာတွေကိုထွက်ဆိုသွားမှာပါထက်လွတ်တော်တရားရေးကော်မတီရှင်းပေါက်တီးကြထွက်ဆိုသွားမဲ့တရားသူကြီး Kavanaugh ကတော့လိမ်မဲဆိုင်ရာအနိုင်ကျင့်တဲ့အကြောင်း Ford အပြင်တခြားအမျိုးသမီးတွေရဲ့ဆွဆွဲချက်တွေအားလုံးကိုအပြင်းထန်စံထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးဖြစ်အဆိုပြုထားတဲ့သူနဲ့ပတ်သက်လို့နိုင်ငံရေးအရာခြေတင်ဖြစ်နေတဲ့အတွက်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးရမှာကြီးကြပ်ရတဲ့လက်ထောက်ရှိနေချုပ်ယာရီဝါဖေရှားခံရမယ့်အရေးလက်တလုံးစိုက်ထားမယ့်အလားအလာတွေရှိနေပါတယ်သမ္မတထရန့်ကိုဖေရှားနိုင်မယ့်ထောက်ထားတွေရရှိအောင်လျှို့ဝှက်မှတ်တမ်းတင်ဖို့ဒုတိယရှိနေချုပ်ရော့ရော့ဇန်စတိုင်းကအကြံပြုခဲ့တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြခဲ့ရတဲ့ပတ်သက်ပြီးဒုတိယရှိနေချုပ်နဲ့သမ္မတတို့ဒီနေ့တွေ့ဆုံမှုအစောပိုင်းမှာကစီစဉ်ထားကြတာဖြစ်ပါတယ်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခါးမှုအသစ်တွေကိုအီရန်အနေနဲ့ရှောင်ရှားလို့ရတယ်ဆိုရင်တော့ပြန်လည်ဆွေးနွေးမှုတွေစတင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်အီရန်ကနျူကလ িয়ার စီစဉ်နေဆွန့်လွတ်ပြီးအပြန်အလှန်အနေနဲ့တံခါးမှုတွေဖယ်ရှားဖို့သဘောတူထားတဲ့ကမ္ဘာ့ရင်းရိုင်း6နိုင်ငံနဲ့အီရန်တို့ရဲ့2015ခုနှစ်သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တာနဲ့ပတ်သက်လို့လည်းသမ္မတထရန့်ကကာဝယ်ပြောဆိုခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းနူမီတာ7925ရုပ်အနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်ပါဗျာ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From what